ဒိုင်းနာရီကိုပြထောင်စုကြီးတဲ့ကခွဲမထွက်စီခြင်းဘူးဆိုရင်ကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဌာန်းခွင့်နဲ့တန်းတူခန်းစားခွင့်စတဲ့အာမခံချက်တွေပါတဲ့ဖက်ဒရယ်အခြေခံတွေကိုတိစောက်ပေးဖို့လိုကြောင်းပြပအခြေစိုက်ဒိုင်းနာခေါင်းဆောင်တို့ကပြောပါတယ်။မကြာသေးခင်ကကျင်းပပြီးစီးသွားတဲ့ဒုတိယအကြိမ်၂၄ရာစုပင်လယ်နီလာခံမှာဘယ်သူမှနိုင်ငံတော်ကနေဘယ်တော့မှခွဲမထွက်ရဆိုတဲ့အ စိတ်ရှည်ရှည်နဲ့ဆွေးနွေးဖို့လိုတယ်လို့လည်းနိုင်ငံရေးလေ့လာသူတဦးကသုံးသပ်ပါတယ်။ကိုညံဝင်းအောင်ကအကြောင်းစုံကိုပြောပြမှာပါရှင
်။မေလ24ရက်ကနေ29ရက်နေ့ထိကျင်းပပြီးသွားတဲ့27ရာစုပင်လုံညီလာခံရဲ့နိုင်ငံရေးကဏ္ဍအစုအဖွဲ့လိုက်ဆွေးနွေးချက်တဲ့မှာနိုင်ငံတော်ဤနည်းမြေအပိုင်းခြားဟူသမျှသည်နိုင်ငံတော်မှမိသည့်အခါမှခွဲမထွက်ရဆိုတဲ့အချက်ကိုထည့်သွင်းဖော်ပြထားတာပါ။ဗြိတိသျှကိုလိုနီလက်အောက်1948ခုဖေဖော်ဝါရီလ12ရက်မှာချုပ်ဆိုတဲ့ပင်လုံစာချုပ်ထဲမှာတော့လွတ်လပ်ရေးရပြီလို့ဖက်ဒရယ်ပြည်ထောင်စုကိုတီထောင်ပြီး10နှစ်အကြာမှာတိုင်းသားတွေအနေနဲ့ခွဲထွက်လူကခွဲထွက်နိုင်တယ်ဆိုတဲ့အချက်ပါရှိခဲ့ပါတယ်။အကယ်၍တိုင်းသားတွေကိုပြည်ထောင်စုကြီးတဲ့ကခွဲမထွက်စေချင်ဘူးဆိုရင်ကိုယ်ပိုင်အုပ်ချုပ်ခွင့်ပြတန်းခွင့်နဲ့ဒဏ်တူခံစားခွင့်စတဲ့အာမခံချက်တွေရှိဖို့လိုကြောင်းအမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်စံစာပြီနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကမခွဲထွက်စေချင်ရင်မခွဲထွက်အောင်တုတ်ပေးပါတကယ်လို့ကျွန်တော်ရှာဒီဟာကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ချတ်ထမ်းခွင့်ဟာလားညီတူညီမျှစံစာခွင့်အဲ့ဒါတွေရှိမယ်ဆိုရင်မတွက်ဘူးကျွန်တော်တို့ကအတူတူနေတာဘိုးချိုက်တယ်ဘိုးပြီးမှကောင်းတယ်ပြီးထောင်စုဆိုတာပိုပြီးအားရှိတယ်ဆိုတော့ဖက်ဒရယ်အစိုးရဖက်ဒရယ်ပြည်ထောင်စုဖြစ်အောင်လုပ်ပေးမယ်ဖက်ဒရယ်ပြည်ထောင်စုဖြစ်တယ်ဆိုရင်ကျွန်တော်တို့ရှမ်းနေလည်းမထွက်ပါဘူး
တိုင်းသားပြည်ဘယ်သောအခါမှခွဲမထွက်ရဆိုတဲ့အချက်ကိုလိုအပ်ချက်အရထည့်သွင်းဖို့အစိုးရဘက်ကဆုံးဖြတ်ခဲ့ပုံရတယ်လို့နိုင်ငံရေးလေလာသုံးသပ်သူအမေရိကန်အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာတင့်ဆွေကမြင်ပါတယ
်အစိုးရကဒီအချက်ကိုထည့်ဖို့လိုတယ်လို့ဟိုခိုင်ခိုင်မာမာမြင်လို့ထည့်တယ်လို့ကျွန်တော်ယူဆပါတယ်တကယ်လဲခွတ်ထွက်လို့တဲ့အဖွဲ့အစည်းတွေကတော့သဘောတော့ကျမှာမဟုတ်ဘူးဒါပေမဲ့ခွတ်ထွက်တယ်လို့ဟိုရှိပြီးသားနေပြီးတော့လွတ်လပ်ရေးရကျင်နေဆိုတဲ့ဟာတွေကတော့ဟိုတိုင်းပြည်ပြည်သားတယောက်နေနေကတော့ဟိုကျွန်တော်တို့ကမလိုလားဘူးခင်ဗျဟိုအစိုးရကလည်းပြည်သူလူအတင်နဲ့အစိုးရဆိုတော့ပြည်သူလူအတန်နော်တိုင်းလားအပါဝင်တန်းသားလို့မဟုတ်တဲ့ဖွဲ့ဒီလူတွေရဲ့အမြင်ကိုလည်းခြုံပြီးတော့မြင်တဲ့ပတ်ကံတွေဆိုတာရက်တည်တယ်လို့ကျွန်တော်မြင်ပါတယ်
။1948ခုပင်လုံသဘောတူညီချက်ပါခွဲထွက်နိုင်တယ်ဆိုတဲ့အချက်ကိုအစိုးရကအဆုံးသတ်ချင်ပုံရတယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ
်။1948ခုနှစ်တုန်းကသဘောတူခဲ့တဲ့ပြီးထောင်စုနဲ့ပေါင်းပြီး10နှစ်နောက်ပိုင်းဆိုလို့ရှိရင်ပြီးထောင်စုနဲ့မနေချင်ရင်ခွဲထွက်လို့ရတယ်ဆိုတဲ့သဘောတူညီချက်ရှိတယ်။ဒီဟာလေးကိုရှိနေတဲ့မြတ်ကာလပတ်လုံးတိုင်းရင်းသားတွေကအချိန်မရွေးတီစကားပြောပြီးတော့ကျွန်တော်ခွဲထွက်တော့မယ်အဲ့လိုပြောလာမှဆုံးလို့နောက်ထပ်တစ်ခါဒီကိစ္စကိုထပ်မပေါ်လာအောင်ဆိုပြီးတော့အဲဒီ27ရာစုပင်လုံးအောက်မှာသူကအဲ့ဒါကိုထည့်ပြီးတော့မှမိတိခါမြခွဲထွက်ပိုင်ခွင့်မရှိရဆိုတဲ့ဟာကိုထည့်လိုက်လို့ရှိရင်နောက်လည်းပြောလို့မရတော့ဘူးအဲ့ဒါကိုသူတို့ကဖြစ်စေချင်တယ်လို့ကျွန်တော်ထင်တယ
်27ရာစုပင်လုံးကြီးလာကမှာပြည်နယ်နဲ့တိုင်းတွေအတွက်ကိုပိုင်ဖွဲ့စည်းပုံရေးဆွဲခွင့်တွေရလာမှာဖြစ်တာကြောင့်နိုင်ငံရဲ့ရေးရှည်အကျိုးစီးပွားအတွက်ခွဲမထွက်ရေးဆိုတဲ့အငင်းပွားမှုတွေကိုစိတ်ရှိရှိနဲ့ဆွေးနွေးနိုင်ဖို့လိုတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပါလေ။
2019ခုနှစ်ဒုတိယပင်လုံးဒီခင်းချင်းကနေပြီးတော့ဟလာပြည်နယ်ဖွဲ့စည်းပုံပြည်နယ်ခံစားခွင့်အစတဲ့အခွင့်အရေးတွေကိုတွားကြလိမ့်မယ်။အဲ့လိုဖက်ဒရယ်ပုံစံနဲ့လုပ်ထားတဲ့နိုင်ငံတွေဥပမာအိန္ဒိယနိုင်ငံလိုမျိုးပေါ့နော်ကြည့်လို့ရှိရင်အရင်တော့သဘောတူညီပြီးသားတွေအဲ့ဒီလိုသဘောတူပြီးသားတောင်မှတိုင်းပြည်တစ်ခုလုံးနဲ့ပတ်သက်တဲ့လုံခြုံရေးစီးပွားရေးစတဲ့အရာတွေမှာအခါအားလျော်စွာကျွန်တော်တို့ကြောင်းကြရတယ်။တိုင်းပြည်အနာဂတ်နဲ့ပြည်တော်စုအနာဂတ်ကြည့်လို့ရှင်တော့သိပြီးတော့တင်းကျပ်တဲ့စဉ်းစားမှုတွေဟလာတင်ချဆန်တဲ့ formula တွေပုံစံနဲ့ကျွန်တော်တို့မရဘဲနဲ့ဟိုနိုင်ငံရေးနည်းနဲ့ဆက်လက်ပြီးတော့ဆွေးနွေးကြရလေဦးမယ်လို့မြင်ပါတယ်ခင်ဗျာ။
ပြည်ရဲ့ရပိုင်ကျင်းပပြီးသွားတဲ့27ရာစုပင်လုံညီလာခံမှာ UNFCA ကညီညွတ်သောတိုင်းသားလူမျိုးများ Federal Council အဖွဲ့ဝင်9ဖွဲ့မတက်ရောက်ခဲ့ပါဘူး UWSA ဝအဖွဲ့ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်9ဖွဲ့ကိုယ်စားလှယ်တွေကတော့ အထူးပိတ်ကြားသူတွေအဖြစ်တက်ရောက်ခဲ့ပေမဲ့ NCA အပြည့်ရလမ်းကြောင်းတိုင်းမဟုတ်တဲ့ချင်းကပ်မှုမျိုးနဲ့ငញ្ញံရေးဖြစ်စဉ်မှာပါဝင်လို့ကြောင်းစာရန်တစောင်ကိုဒေါ်ဆန်းစုကြည်တန်ပေးအပ်ခဲ့ပြီးရှေ့ဆက်လှုပ်ဆောင်မဲ့ငញ្ញံရေးဖြစ်စဉ်အဆင်ပြေနိုင်ပါမလားလို့တချို့ကစိုးရိမ်နေကြကြပါခင်ဗျာ။